American Sign in Company Chevron ဟာမြန်မာပြည်တွင်ပိုင်ဆိုင်ထားတဲ့အစုရှယ်ယာတွေပြန်ရောင်းမှုရှိနေရမှုဒီပိုင်ဆိုင်မှုတွေစစ်အုပ်စုစီရောင်းမသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်စစ်တပ်ဟာ Chevron ရဲ့ရင်းနှီးမြုပ်နှံမှုကနေတစ်နှစ်ကို American Dollar တန်150လောက်ရရှိနေတဲ့အတွက်ဒီအကျိုးမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်ကောက်ယူပြီးအမေရိကန်ကုမ္ပဏီကိုဖိအားပေးလိုက်တာပါရန်ကုန်ကပေးပို့ရတဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင
်ရတနာတဘာဝတန်းငွေပိုက်လိုင်းရဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်တဲ့ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမယ့်မေလ25ရက်နေ့မှာ Chevron ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကChevron ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း2,000,000ရအောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတရားစတာအရေးတက်ကြွလှုပ်ရှားသူကိုရဲက VOA ကိုပြောပါတယ
်အခုတကယ်လို့ဒီ Chevron တို့တူတယ်လို့ဟိုခုပေးမယ့်တန်းတရား350တန်းအမေရိကန်ဒေါ်လာတန်းရကနေနေပေါ့လေနော်အဲ့တော့စက်ကောင်စီမပေးဘူးတော့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အလုံးတော်လိုင်းညာစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလိုလားတဲ့လူခွေလိုလားတဲ့အစုဖွဲ့တွေဒီအလုံးဝိုင်းဝန်းတောင်းဆိုကြတယ်ဒီကနေ့ကျွန်တော်ပြည်သူတွေပိုင်းနေတဲ့အစားအစာတွေဖြစ်တယ်ဒါတွေကိုသူတို့ဟိုပေးတယ်မပေးဘူးသူတို့ရဲ့အမိုင်းဖြစ်မယ်လူမျိုးစုံတစ်ဖက်မှုတွေကိုတူးဝန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့အမိုင်းဖြစ်တယ်အော်အဲ့ဒါတွေဒီသူတို့ပုံမှာပဲဆက်ရောက်မှုရှိတယ်သူတို့ပြည်သူတွေရဲ့တောင်းဆိုရင်းနဲ့တောင်းဆိုရင်းပုံမှာထားတဲ့စစ်တပ်နဲ့ပတ်သက်လို့တော့ကျွန်တော်တို့တန်ရလို့မရှိဘူးဘယ်သူကူကူမကူကူပြည်သူတွေစက်ခိုင်မှာပဲဒီတောင်းဆိုရင်းမှာပြက်ကူပြက်မယ်ဆိုတော့ကျွန်တော်အလုံးစုံယူပြီးသားဖြစ်တယ
်ရှာဘရွန်နဲ့စစ်တပ်ပိုင်အမိုဂျီအီးတို့ပူးပေါင်းလုပ်တဲ့ရတနာလုတ်ကွက်ကတဘာဝတန်းငွေတွေကိုထိုင်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါကနဦးမှာ Chevron Company ဟာရတနာတဘာဝတန်းငွေစီမံကိန်းမှာ128.16%ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ရှယ်ယာတွေကို Chevron PTT နဲ့ AMOGE 3ကုမ္ပဏီကခွဲယူခဲ့ကြတာပါအဲ့ဒီနောက်မှာ Chevron က 47.1% ရာခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါChevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ပဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလိုဆက်ပြောပါတယ်
။ဘောဘီနဲ့ပတ်သက်ပြီးသူတို့ဘလောက်ပြင်းမယ်ဘလို့ပြင်းလဲဘလို့ထွက်ခွာမယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စတားတွေရဲ့မူလပိုင်ရှိတဲ့တွေကျွန်တော်သိခွေလည်းရှိတယ်။သိလည်းသိရမယ်သိခွေလည်းရှိတယ်။နော်အဲ့ဒါကြကျွန်တော်တို့ကဟိုဒီလိုဟိုအဆုံးပြတ်တောင်းဆိုလှုပ်ရှားမှုတွေကျွန်တော်လုပ်တာဖြစ်တယ်အဲ့တော့ဒီတန်းစီရဆိုပေါဝန်ချင်းပတ်စံပေါ်လीအဲ့ဒါနည်းတဲ့ပတ်စံမှာပေါ့တာနော်ဒီတောင်းဆိုရင်းအတွက်ကိုကျွန်တော်တို့အများကြီးဟိုဟိုတည်ရောက်မှုရှိရဲ့လို့ပြောချင်ပါတယ
်လက်မှတ်ပေါင်း3,000စုဆောင်းကောက်ယူထားတာကိုအခုလာမယ့်မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့တွေးဆွန်းငွေအဖွဲ့ကပြောပါတယ်ဒီရင်းဒီပါနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြန်မာရင်းနှီးမြှုပ်နှံတဲ့သဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီ၊ထိုင်းဆိုရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း150လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့စူးစမ်းနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အာဆီယံထက်တီးဆိုးဝဲမတိုင်ခင်ရပ်ပိုင်းအလိုမှာလည်းမြန်မာအရပ်ဖက်အဖွဲ့အစည်း600ကျော်ကသမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လည်းကန့်ညီနေမယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ